ဒီနေ့ဇန်နဝါရီလယနေ့မှာကြာရောက်တဲ့86ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့မှာမြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်လက်ယက်တည်နေတဲ့ဆိုတာကိုထပ်လောင်းပြောကြားလိုပါတယ်လို့အမေရိကန်နိုင်ငံကြီးဌာနကကြေညာချက်ထုတ်ပါတယ်။မြန်မာနိုင်ငံနဲ့ဒီကုတ်ကြမ္မာကိုဖန်တီးခွင့်ကိုအစောဆုံးအသိမဲ့ပြုခဲ့တဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုပါဝင်ခဲ့တယ်လို့ ။အချိန်ထဲမှာပဲမြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်ပြီးမတရားသဖြင့်ဖမ်းဆီးထားတဲ့သူအားလုံးကိုပြန်လွတ်ပေးဖို့၊လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့အင်အားစုအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ပြန်လည်အကောင့်ထဲပေါ်ဖို့ကိုလည်းအမေရိကန်အစိုးရကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့လွတ်လပ်ရေးအထိမ်းအမှတ်အခမ်းအနားတွေကိုစစ်ကောင်စီကဥဆောင်ကျင်းပနေပြီးနိုင်ငံတော်ဝန်လုံခြုံရေးတွေလည်းတင်းကျပ်ထားပါရဲ့ရှင်။